ခန္ဓာကျင်ပါဖို့ရန်အချိန်ကြောင်းဖြစ်ပါရဲ့ခန္ဓာကိုစတင်ကျင်ပါခွင့်ပြုပါရန်ကျူသေးစွာကျောက်တာပန်ကြပါရဖျားသာသနာတော်နှစ်2559ခုနှစ်မြန်မာကောဇာတက်ကြတဲ့1300ရာခုနှစ်ဒီဘိုရဲလာဇန်8ရက်ခရစ်နှစ်2021ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာနေ့ညနေ3:30မိနစ်
စီစဉ်တဲ့ရအခမ်းအနားကိုအောင်မြင်စွာဖွင့်လှစ်ပြီးတဲ့နောက်အစီအစဉ်နဲ့ရစကိုင်းတောင်ယိုမြတ်စွာဘုရားကြောင်းတဲ့ဗရဏနာကဆရာတော်ရှင်သူမြတ်ကဩဝါဒစကားမိန့်ကြားတော်မူ၍စာအောင်တန်ခါရှင်မြတ်များကအယူဒီလေးစွာစာနာယူရန်ဖြစ်ရာမြတ်စွာဘုရားကြောင်းတဲ့ဗရဏနာကဆရာတော်ရှင်သူမြတ်ဖျားစာအောင်တန်ခါတော်တို့အားအကျိုးရှိကြောင်းဖြစ်တဲ့ဩဝါဒတရားစကားများမိန့်ကြားပေးပါရန်ယိုဒီစွာလျှောက
တာမဏေကျော်စာမေဝေဒုတိယအကျိန်မြောက်ဆုနှင်းသဖြင့်ခန္ဓာပေါ့တပည့်တို့ဒီဟာရည်ရွယ်ချက်ပြုလုပ်တဲ့ရည်ရွယ်ချက်ကဒီပရိယတ်ကိုသင်ရင်းနဲ့အကျင့်ကိုလည်းပဲကျင့်ဖို့အတွက်မြင့်တင်ဖို့အတွက်ကျင့်ပါပြုလုပ်ပေးခြင်းဖြစ်တယ်။နောက်ဒုတိယအချက်ကစာမေးပွဲတွေရဲ့တနိုင်ငံလုံးများနေတော့ဟိုမျိုးသွားဖြေလိုက်ဒီမျိုးသွားဖြေလိုက်တိတ်များလွန်းလာလို့ရှိရင်လည်းပဲမူလရည်ရွယ်ချက်အကျင့်ဘက်တွေအားနေလာတဲ့တာရကတွေတွေ့ရတယ်ပေါ့ဒါကြောင့်ရန်ကုန်မန္တလေးတာမဏေကျော်စာမေးပွဲမန္တလေးတကြတီဟာတာမဏေကျော်ရန်ကုန်မင်္ဂလာပြုဟာတာမဏေကျော်ဒီနှစ်ပွဲကိုပဲဥတီပြီးတော့ဒီပြောတို့ဒီမြတ်ဆက်ချာကြောင်းတိုင်းမှာတော့ဖြေကွင်းပေးတယ်နှစ်ပွဲလောက်ဆိုလုံလောက်တယ်ပေါ့နောက်ပိုင်းမှာမဟာကဏယုံမှာဖြေနေကြဟာကိုမဖြေတော့ဘဲနဲ့ကြောင်းတိုက်ကလည်းပဲကြီးလာပြီပု္ပ္ပာထုံးမဲ့စာချဘုံကြီးတွေလည်းပဲပြေဆုံးလာတော့ကြောင်းတွင်းမှာပဲလက်မှတ်ကပ်ပြီးတော့မြင့်တင်မယ်ဆိုပြီးတော့ကြောင်းတိုက်ကကျင်းပါခဲ့တာအဲ့တော့ဒီကအဖြစ်တော့စာတင်ရင်းနဲ့ပฏิပတ်ကိုမြင့်တင်ဖို့ပฏิပတ်လုပ်ရင်းနဲ့ပရိယတ်ကိုတင်ယူဖို့ဒီရည်ရွယ်ချက်နဲ့လုပ်တာရွှေတောင်ကုန်းဆရာတော်ကြီးရဲ့စကားနဲ့ပြောရင်တော့ဒီပြောလို့ပฏิပတ်မကင်းတဲ့ပရိယတ်ကိုကြိုးစားနေကြတာပဲဒါမျက်ခြေမပြတ်ဖို့လိုအပ်တယ်ပฏิပတ်မကင်းတဲ့ပရိယတ်ကိုကြိုးစားတဲ့အခါဘာကြိုးတက်ရောက်မှုတွေရှိလာမလဲဆိုတော့စာသင်ပြီးတော့ပညာတက်တန်ဃာတော်တွေဖြစ်လာတဲ့အခါမှာထောင်လွှားတကြွမှုမရှိတော့လလဘလိုချင်မှုမရှိနိုင်တော့တိတ်ပြီးတော့ဆွန်းထွက်တဲ့လောဘဒေါသမောဟတွေအာနေသွားမယ်ကိုယ်တက်တဲ့ပညာကိုသာသနာနဲ့လူမျိုးအတွက်ပြန်ပြီးတော့အသုံးချနိုင်လိမ့်မယ်ပေါ့ဒီလိုအကျိုးရလက်တွေကိုမြင်ပြီးတော့ဒီပြောတို့မြတ်ဆက်ကြမှာလည်းပဲပฏิပတ်မကင်းတဲ့ပရိယတ်ကိုငြိမ်ချမ်းစွာနဲ့လုပ်တယ်ခုလည်းပဲဒီပြောတို့စုနေတဲ့ပင်ခန္ဓာမှာတက္ကရာကမတွေကိုဖိတ်မယ်ဆိုရင်တော့အတိုင်းဝိုင်းနေနဲ့အများကြီးရှိကောင်းရှိနိုင်တာပေါ့ဒါပေမဲ့လို့ဒီပြောတို့မူလရည်ရွယ်တဲ့အတိုင်းတက္ကရာကမတွေဖိတ်မှန်တဲ့အခါမှာလူရန်တန်းရန်အတွက်ကြောင်းကြဆိုင်ရပါဆိုင်ရနဲ့ဒါမျိုးတွေလေဒုက္ခများမှာဆိုတဲ့အတွက်ကြောင်းမှာဒီပြောတို့ပညာရေးအတွက်လှူထမ်းတာတာနဲ့ဒီပြောတို့အကြီးအနေနဲ့တက်နိုင်တဲ့များလှူထမ်းတာတာပေါင်းဆက်လိုက်ရင်ဖြစ်နိုင်တယ်ဆိုပြီးတော့ဒီလိုပဲရိုးရိုးလေးလုပ်ခဲ့တာအဓိကအပြင်အရှင်ဘုရားတို့တွေနောင်တစ်ချိန်မှာဒီစာမေးပွဲကိစ္စတွေနဲ့ဆက်ပြီးတော့ကြီးကြီးကြီးလူတွေဖိတ်ပြီးတော့အလှခံပြီးမှဆိုးလို့ဒါတပီးတော့ရှည်သွားအနေနဲ့ဒိဋ္ဌာနုကတိပေးကိုကြောက်လို့ဒါမျိုးလေးတွေကြိုးစားပြီးတော့လှုပ်ပေးနေတာလောဘမရှိလို့မဟုတ်ဘူးဒီပြောတို့ရှေ့ရက်နေလှုပ်လိုက်လို့ရှိရင်အရှင်ဘုရားတို့နောက်ကနေပြီးတော့ဒိဋ္ဌာနုကတိလိုက်သွားလို့ရှိရင်သာသနာပြုရမရောက်ဖ ೇನೆ သာသနာကိုအာနေအောင်လုပ်ရရောက်သွားနိုင်တယ်ဒါလေးတွေတွေးပြီးတော့ဒီပြောတို့နာယကတွေကစဉ်စဉ်စဉ်းစားဆုံးဖြတ်ပြီးတော့ဒီလိုကျင့်ကျင့်ပဲလှုပ်လိုက်တာဒါကိုအရှင်ဘုရားတို့ကရှေ့ဦးစွာနားလည်ပေးပါနောက်ပฏิပတ်မကင်းတဲ့ပရိယတ်လုပ်တဲ့နေရာမှာကိုတင်ထားတဲ့စာကိုလက်တွေ့ကျင့်သုံးဖို့ဒါလိုအပ်တယ်ပေါ့တပည့်တော်ဒီနေ့ပြောချင်တာကဘာလဲဆိုတော့တပည့်တော်ခုတလောမှာကြည်နေပြောနေတဲ့ထဲရပဲထုံထုတ်ပြောမယ်ရှင်ပြားတို့တတိယဇင်တာမဏေကျော်တွေဆိုရင်ပါရာဇိကံမှာပါတယ်ပေါ့နောက်ပြီးတော့ဓမ္မပဒမှာဆိုရင်ဒုတိယဇင်တာမဏေတွေပါတဲ့ဒီဇက်တော်လေးတစ်ခုနဲ့ဖျားရှင်ရဲ့အဖြစ်ပြက်လေးတစ်ခုကိုကြည့်လိုက်ဒါဟုတ်ပြီးတော့ဘလို့သင်ခန်းစာယူမလဲဆိုတာပေါ်ထွက်လာလိမ့်မယ် တင်ငန်းစာယူပြီးတော့လက်တွေ့ကျင့်သုံးရင်အရာကိုတပြောလို့ပฏิပတ်မကင်းတဲ့ပရိယတ်လို့ဒီလိုသုံးသပ်လို့ရတယ်ပေါ့အဲ့တော့ဝေဒင်္စာမြို့မှာမြတ်စွာဘုရားတရင်သုံးနေဖျားရှင်ဟာတတ်တော်49နှစ်ဝါအားဖြင့်12ဝါမြားပဲရှိသေးတယ်ပေါ့အင်မတန်အရွယ်ကောင်းတော်မူတဲ့အခြေအဲ့တော့ယဟန်တော်900နဲ့အောက်ထစ်ဆုံးအားဖြင့်သောတာပန်ဖြစ်နေတဲ့ယဟန်တော်တွေနဲ့ဝါဆိုတော့အငဘေးကြီးဆိုက်ကတ်တယ်အငဘေးဆိုင်ကတဲ့အခါမှာယဟန်တော်တွေဟာရိုးရိုးသားသားပဲကျင့်သုံးပြီးတော့လောဘဆိုတဲ့တရားတွေအငဘေးဆိုတဲ့ဘေးရန်စိုးတွေမဟုတ်တာတွေတယောက်နဲ့တယောက်ပြောပြီးတော့ညာဝါပြီးတော့အလူခန့်ခြင်းဆိုတဲ့အိဆာစာရအလိုစိုးတွေဒါတွေကိုကြော်လွှားခဲ့ကြရတယ်ပေါ့မြတ်စွာဘုရားလည်းတာရုခေါ်တော်မူခဲ့တယ်။နောက်တာဝတိမြို့ကိုသတင်းကျုပ်ပြီးလို့ပြန်ရောက်တဲ့အခါကျတော့တာဝတိမြို့သူမြို့သားတွေဟာတရားတရားသိကောင်းတယ်နာတပိန်တထေးတို့ဝိသားခါတို့နေတဲ့မြို့အရိယာဟုပဲငါးကလေးလောက်နေတဲ့မြို့ဆိုတော့တန်ဃာတော်ရှင်မြတ်တရားဆွမ်းကန်းနေတိတ်ပေါ်များသွားတယ်အဲ့တော့ဒီအခြေနှစ်ရက်အခြေနေနှစ်ရက်ကိုတတိထားမိတဲ့ယဟန်တော်တွေကယဟန်တော်တွေဟာတဲ့ဝေရင်စာမြို့တုန်းကအငဘေးကြီးနဲ့တွေ့တော်လည်းပဲငြိမ်ငြိမ်ချမ်းချမ်းပဲကိုတရားကိုအာထုတ်ခဲ့ကြတယ်တာဝတိမြို့ရောက်တော့လည်းပဲလက်လက်ပါးကြီးပေါ်နေပြီမဲ့လို့လေငြိမ်ငြိမ်ချမ်းချမ်းပဲအာထုတ်ခဲ့ကြရတယ်။ဒါမျိုးတတိထားမိကြရတယ်။နောက်တစ်ခုတတိထားမိတာဘာလဲဆိုတော့ဝေရင်စာမြို့မှာတရင်သုံးလုံးကတောင်းစားတဲ့ပုံကိုတည်းက900လောက်ရှိတယ်။အဲ့ဒီပုံကိုတည်းကတော့ယဟန်နေရဲ့အကျဉ်းချံဖြစ်တဲ့မယောဇဉ်စွန်းနေစားပြီးတော့တိတ်ပြီးတော့စိတ်ညစ်တဲ့လက္ခဏာတွေစိတ်ပြက်တဲ့လက္ခဏာတွေပေါ်ပြီးတော့အတန်တောင်းမှမထွက်ကြဘူးငြိမ်ကုတ်မိန်နေကြရတယ်ပေါ့စိတ်ပြက်လွန်အာကြီးနေကြရတယ်နောက်တာဝတိမြို့ရောက်တဲ့အခါကျတော့လေစာကျင်စာ900တောင်းစားတဲ့ပုဂ္ဂိုလ်900တွေ့ပြန်ရောဒီမှာကျတော့တောင်းစားတဲ့ပုဂ္ဂိုလ်တွေကယဟန်တွေရဲ့အကျဉ်းကျံတွေကိုစားပြီးတော့မလုပ်ကြတယ်လေမေးတော့တရေတမောအိလိုက်တောက်တိမျိုးပေးရစီစဉ်နေတဲ့အာစီရာဝတိမြစ်ထဲရေချိုးလိုက်တချင်းလေးဆိုးလိုက်လဝေထိုးပြီးတော့နပန်းလုံးကစားလိုက်မဟုတ်တာတွေလှုပ်လိုက်ကြောင်းတွင်းရောကြောင်းပြင်ရောရှောင်ကူမရှောင်တော့အဲ့မှာတောင်းစားတဲ့ပုံကိုယ်တွေနဲ့ယဟန်တော်တွေပုံယဟန်တော်တွေရဲ့ထူခြားချက်ကယဟန်တော်တွေဟာဆင်းရဲတဲ့အချိန်မှာလည်းငြိမ်ငြိမ်ချမ်းချမ်းနဲ့ကိုယ်တရားကိုလက်ကင်ထားပြီးတော့လောကဓာတ်ကိုကြော်လွှားကြတယ်ချမ်းသာတဲ့အချိန်ရောက်တော့လည်းပဲမြူတူပြောပါမနေပဲနဲ့ကိုယ်အလုပ်ကိုတရားလေးနဲ့ကိုငြိမ်ငြိမ်ချမ်းချမ်းနဲ့ဓမ္မနဲ့ပဲဘဝကိုဖြတ်ကျော်ကြတယ်အင်မတန်မှနှိမ်ကြတဲ့တောင့်စားတဲ့ပုံကိုယ်ကြီးကြတော့ဆင်းရဲတဲ့ချိန်မှာမျက်နှာငယ်လေးတွေနဲ့အတန်ကိုမထွက်ဘူးငြိမ်ကုန်နေတယ်ကောင်းကောင်းမွန်မွန်စားရတဲ့ချိန်ကြတော့မဟုတ်တာမှန်တယ်များအကုန်လုတ်တယ်တဲ့ဒါကိုဒီပြောတို့တတိထားမိတဲ့ယဟန်တော်တွေဟာတရားသဖြင့်နေမှာဆွေးနွေးတော့မြတ်စွာဘုရားကြွလာတဲ့အခါမြတ်စွာဘုရားအကြောင်းကျိုးမေးတယ်မြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကအတိတ်အကြောင်းကိုပဲပြန်ဟောတယ်ဒီလိုပဲဟိုတုန်းကအာဇာနည်သိန်းတော်မြင့်ငါရာပိစံတည်းစစ်ပွဲနှိမ်နေရန်ပြန်လာတဲ့အခါမှာကြတော့အင်မတန်ကောင်းပြီဆိုတဲ့တပြက်သီးဖြော်ရည်တွေကိုတောက်တယ်အဲ့ဒီတပြက်သီးဖြော်ရည်လှုပ်တဲ့အကျွင်းအကျင်အဖက်တွေကိုရှင်ဘီရင်ကလွန့်ပြေးရမှာဆိုလို့နေခိုင်းပြီးတော့တင်ပေါင်းမျက်နဲ့လှုပ်ထားတဲ့တင်ပေါင်းလျှော်နဲ့ရက်ထားတဲ့အဝွန်နွမ်းလေးတွေနဲ့စစ်ပြီးတော့အညံစားဖြော်ရည်တွေကိုအဲ့ဒီတိန်တော်မြင့်ငါးရာရှေတန်းစစ်မျက်နာတော်တော်ကရိခာတေယူပို့ဆောင်ပေးတဲ့မြီးကြီးကိုတိုက်လိုက်တယ်အဲ့မှာမြီးတွေနဲ့တိန်တော်မြင့်တွေဘာသွားပြီးတော့တွေ့တယ်လဲမေးရင်တိန်တော်မြင့်ငါးရာကတောက်ပြီးတော့အင်မတန်ကောင်းတဲ့တပြက်တီးဖြော်ရည်ဒုက္ခဒုက္ခအကောင်းဆုံးဖြစ်မှာပေါ့ဒီတပြက်တီးဖြော်ရည်တွေကိုတောက်ပြီးတော့ငြိမ်ငြိမ်ချမ်းချမ်းပဲမြင်းတင်ကုတ်ထဲမှာနားယူနေကြတယ်မြီးတွေကတော့အင်မတန်ညံဖျင်းတဲ့အကျွင်းကျန်တပြက်တီးဖြော်ရည်လေးနည်းနည်းတောက်ပြီးတော့နန်းရင်ပြင်မှာခုံးပေါက်အော်ဟစ်ဆူးညံနေကြတယ်တဲ့ဒီထူးခြားချက်ကိုသွားတွေ့တယ်အဲ့တော့ဖရာလောင်းကိုမေးတော့ဖရာလောင်းကသုံးသက်ပြတယ်အာဇာနီမြင်းတွေကအမျိုးဆက်မြင်းမြက်လို့ကောင်းတာတော့ပါပြီမဲ့ငြိမ်ငြိမ်ချမ်းချမ်းနဲ့နေနိုင်ကြတာတဲ့မြီးတွေကတော့အင်မတန်မှအမျိုးဆက်အောက်တန်းကြတဲ့အတွက်ခွက်ကက်ကလေးတောက်ပြီးတော့မူးတဲ့လူတွေလိုပေါ့နည်းနည်းလေးအညံစားလေးတောက်ပြီးတော့မြူတူခုံပေါက်အော်ဟစ်နေကြတယ်တဲ့ဒီလိုတစ်ဖြေသွားတွေ့တယ် အဲ့တော့တပည့်တို့တရိษံလောကအနေနဲ့ကြည့်ရင်တော့အမျိုးဟာအဓိကကြတယ်ပေါ့အဲ့တော့အမျိုးဆက်မြင့်မြတ်တဲ့အာဇာနည်သိမ်းတော်မြင့်တွေဟာလောကဒဏ်ကိုခံနိုင်တယ်ကောင်းတာတွေ့လေပုံမှန်ပဲမကောင်းတာတွေ့လေပုံမှန်ပဲနေနိုင်တယ်အမတန်မျိုးဆက်ညံ့တဲ့ကြီးတွေကြတော့ကောင်းတာနဲ့တွေ့ရင်မနေနိုင်မထိုင်နိုင်တဲ့အော်ဟစ်ခုံပေါက်မြူတူးနေကြတယ်မကောင်းတာနဲ့တွေ့တော့လည်းပဲမျက်နှာသေးလေးတွေနဲ့ငြိမ်းကုပ်နေကြတယ်တဲ့ဒါသွားပြီးတော့တစ်ချက်တွေ့တယ်နောက်ယဟန်တော်တွေဖက်ကြည့်တဲ့အခါကျတော့ဒီပြောတို့ကုလပုဒ္ဒါနှစ်မျိုးရှိတယ်နံပါတ်1ကဇာတိကုလပုဒ္ဒါတယ်နံပါတ်2ကအာစာရကုလပုဒ္ဒါဒီပြောတို့ယဟန်တော်တွေကြတော့အာစာရကုလပုဒ္ဒါနဲ့ပို့ပြီးတော့သက်ဆိုင်တာပေါ့အမျိုးဆက်ကညံ့သည်ဖြစ်စီမြက်သည်ဖြစ်စီရှင်ဥပါလိတို့ဆိုအမျိုးဆက်ညံ့နေသို့တော့အာစာရကုလပုဒ္ဒါတရာသီလတွေနှလုံးသားထဲမှာပြည့်သွားတဲ့အတွက်အာစာရကုလပုဒ္ဒါဖြစ်သွားတယ်။အရှင်အာနန္ဒာတို့ရှင်သူတို့ဓာတို့ကတော့ဇာတိကုလပုဒ္ဒါအမျိုးအဖြစ်လေတာကီဝင်မင်းသားတွေ။အာစာရကုလပုဒ္ဒါကျင့်စဉ်အဖြစ်လေပဲအင်မတန်မြင့်မြတ်တဲ့ပုဂ္ဂိုလ်တွေပေါ့ဒါမျိုးကွဲခြားချက်တော့ရှိတယ်။သို့တော့အာစာရကုလပုဒ္ဒါနှလုံးသားထဲမှာကျင့်စဉ်တရားတွေဖြစ်ကျင့်သွားပြီဆိုတော့ကျင့်စဉ်မြင့်မြတ်တဲ့အတွက်ရဟန်းတော်ရှင်မြတ်တရားအောက်ထည်ဆုံးသောတာပန်ဖြစ်နေတဲ့အတွက်မကောင်းတဲ့လောကဓာတ်နဲ့တွေ့လေပဲဆင်းရဲခံပြီးတော့ကိုယ်လုတ်ကိုကိုတရားကိုလက်ကင်ထားပြီးဘဝကိုဖျက်တမ်းသွားကြတယ်အင်မတန်ကောင်းတဲ့လောကဓာတ်ဤကောင်းကောင်းမွန်မွန်ဤစားရတဲ့ခါမှလည်းပဲတောင်းစားတဲ့ပုံကိုယ်တွေလို့မဖြစ်ဖဲနဲ့ငြင်းငြင်းချမ်းချမ်းနဲ့ကိုတရားကိုပဲလှုပ်သွားတယ်အဲ့တော့ကောက်ချက်ချာကြည့်ရင်လူတွေဘက်ကျရဟန်းတော်တွေဘက်ကျတော့ကျင့်စဉ်မြင်မြင်မှုနဲ့ကျင့်စဉ်အောက်တန်းကြမှုကျင့်စဉ်နှိမ်ကြမှုပေါ့ဒီလိုကြွားချချက်ရှိတယ်တရိษံနေကြတော့အမျိုးမြင့်မြတ်တာနဲ့အမျိုးအောက်တန်းကြတာနှစ်မျိုးခွဲခြားချက်ရှိတယ်အဲ့တော့အမျိုးမြင့်မြတ်တယ်တန်ဃာတော်ရှင်မြတ်တွေဘက်ကြတော့လူတွေဘက်ကြတော့ကျင့်စဉ်မြင့်မြတ်တယ်ဆိုရင်ဒီပုဂ္ဂိုလ်တွေဟာကောင်းတာနဲ့တွေ့တွေ့ဆိုးတာနဲ့တွေ့တွေ့ကိုယ်လုတ်ကလေးကိုလှုပ်ပြီးတော့ငြင်းငြင်းချမ်းချမ်းသွားနိုင်တယ်ဒီသင်္ကန်းစာတွေကိုဒီပြောလို့သွားရတယ်ပေါ့ကဲအလုံးဒီသင်္ကန်းစာလေးကိုကြပြလေးလိုက်ဆိုကြည့်လိုက်ကျင်စင်မြင့်လက်ပုဂ္ဂိုလ်မြတ်စိတ်သက်စွမ်းအားလွန်ကျန့်ခိုင်ကျင်စင်မြင့်လက်ပုဂ္ဂိုလ်မြတ်စိတ်သက်စွမ်းအားလွန်ကျန့်ခိုင်ကောင်းစိုးနှစ်တန်လောကဓာတ်တွေ့ပြန်တော်လဲမရင်ရိုင်ကောင်းစိုးနှစ်တန်လောကဓာတ်တွေ့ပြန်တော်လဲမရင်ရိုင်အမျိုးအကျင့်နှစ်မျိုးဖြင့်နိုင်ချင်းခွဲခြားနိုင်အမျိုးအကျင့်နှမျိုးဖြင့်နိုင်ချင်းခွဲခြားနိုင်အဲ့တော့ဒီပြောတို့ဒီရှင်ဖျားတို့ကပါရာဇိကံနေတင်ယူရတယ်ဓမ္မပဒတွေတင်ယူရတယ်ဒီသင်္ကန်းစာလေးထွက်လာတယ်အဲ့တော့ရှင်ဖျားတို့အနေနဲ့လည်းပဲယဟန်ဖြစ်နေတယ်တာမဏေဖြစ်နေတယ်မြတ်စွာဘုရားရဲ့သားတော်ဖြစ်နေတယ်ဒီတော့ဇာတိကုလပုဒ္ဒနဂိုကဘလို့အမျိုးပဲဖြစ်ဖြစ်အမျိုးအားဖြင့်တော့ဘုရားရှင်ရဲ့သားတော်ဆိုတာမြင့်မြတ်သွားပြီဒါလောက်နဲ့လုံလောက်သလားမလုံလောက်သေးဘူးအာစာရကုလပုဒ္ဒကျင့်စဉ်မြင့်မြတ်ရတယ်တဲ့အဲ့တော့စာပေထဲမှာသင်ယူပြီးတော့ကိုယ်တိုင်လည်းပဲစာမူပဲလေးအောင်လာတယ်အောင်လာတဲ့ဟာဒီကိုဘာဝယ်မဲညာဝယ်မဲဘာလုပ်မဲဒါမျိုးတွေမစင်စားပဲနဲ့တတ်နိုင်တယ်မြာတန်ဃာတော်ရဲ့အကျိုးကိုငါဘာလုပ်ပေးရမလဲနောက်ပြီးတော့မိဘတွေကိုငါဘယ်လိုများထောက်ပံ့နိုင်မလဲဘာများအဆင်မပြေဖြစ်နေမလဲဒါမျိုးလေးတွေပေါ့ရလာတဲ့ပစ္စည်းဝတ္ထုကိုစွန့်လွတ်ပြီးတော့တတ်နိုင်တယ်များနှမျောမှုမစ္စရိယတရားတို့ဝန်တိုမှုတရားတွေတို့ဒါတွေကိုဒီပြောသူကပယ်ထုတ်ပြီးတော့လက်တွေ့ကျင့်သုံးအဲ့တော့စာမွေးခွဲအောင်တဲ့အတွက်ဟိုတုန်းကဖြစ်ခဲ့တယ်လို့ပေါ့အောင်တဲ့ကိုတော်ကလည်းပဲမနှက်ခင်းဖြစ်ပေမဲ့လို့အကျော်ဒီကပိယတကာဝယ်ခိုင်းအလौသမားတွေဝယ်ခိုင်းဝိုင်းဖွဲ့ပြီးတော့ဟီဟာနဲ့စားတော့ကြတာအရင်တုန်းကဖြစ်ဖြစ်ခဲ့တယ်ဒါရီယာပါလဲဆိုတော့ကျင့်စဉ်နှိမ်ကြလို့ပဲဒါမျိုးတွေမဖြစ်အောင်ကျင့်ရမယ်ကိုเจ้าမှာဒါမျိုးတွေရှိနေရင်လည်းဒါမျိုးတွေမဖြစ်အောင် ဖြစ်နေတာကိုသူများဖြစ်နေရင်လေကိုယ်ဝတ္တနဲ့နေများဖေးဖေးမားမားနဲ့ပြောပြမယ်ဆိုရင်အဲ့ဒါပฏิပတ်မကင်းတဲ့ပရိယဖြစ်သွားတယ်ပရိယသင်ရင်လည်းရှင်ဖျားတို့ကလက်တွေ့ကျင့်သုံးသွားတဲ့အခါမှာဒီလိုတို့ငြိမ်းချမ်းမှုတွေဖြစ်သွားတာပဲစာမျိုးပဲကြားတဲ့အခါမှာလည်းပဲစိတ်ညစ်လိုက်တာဒါမျိုးလေးတွေပေါ့လူထွက်ရကောင်းမလားဒါမျိုးတွေဟာကျင့်စဉ်နေကြတဲ့ပုံကိုယ်တွေမှာတန်ခါတွေမှာဖြစ်တယ်ကြားလို့ရှိရင်ဘာဖြစ်လဲဒီတာမဏေကျော်မရလို့ရှိရင်ပြီးဝန်သားကြလှုပ်လို့ရတာပဲအဲ့တော့ဘီဝန်သားရသွားပြီဆိုရင်ဒီပြောတို့အကြီးတွေဆိုရင်ကြည့်ဒီပြောတို့ဆိုရင်လည်းကြည့်ဟိုတုန်းကတာမဏေကျော်ရတုန်းကဒီပြောတို့လင်္ကာရဆိုတဲ့ပွဲထည့်တယ်နောက်ဆုံးခုဘီဝန္တရသွားတဲ့အခါလင်္ကာရာဘီဝန္တဆိုတာသုံးကိုမသုံးတော့ဘူး။ဘာဖြစ်လို့လဲရေးရတာလဲရှည်တယ်။ဘီဝန္တရသွားလို့ရှိရင်လေလင်္ကာရာဆိုတာသူ့အတူပါပြီးသားလို့ဖြစ်သွားတာပဲဆိုတဲ့စိတ်ကသဘောထားလိုက်တော့ပွေရေးတဲ့အခါမှာတော့မှလင်္ကာရာကိုဖြုတ်ပြီးဘီဝန္တပဲရေးလိုက်တော့တာပဲ။အဲ့တော့ကိုယ်ကစာမှုပဲကြာသွားတယ်။တာမဏေကျော်လေးကြာတာနဲ့ဘာမှမဖြစ်ပါဘူး။အရေးသွေးတွေကတော့ကျန်နေတာပဲ။အဲ့တော့တတိရှိလာရှိလို့ရှိရင်စာချဘုံကြီးကောင်းဖြစ်စေနိုင်တယ်ဘီဝန်သားတို့ဓမ္မစရိယတို့မှာတေချာလှုပ်လိုက်လို့ရှိရင်စာချဘုံကြီးကောင်းဆိုတာဖြစ်သွားတာပဲသာသနာမှာလိုအပ်တဲ့စာချဘုံကြီးဆိုတာကောင်းကောင်းမွန်မွန်ကိုဖြစ်သွားနိုင်တယ်အဲ့တော့ဇာမွေးကြလို့ရှိရင်လည်းဒါမျိုးစိတ်ကလေးတွေနဲ့မွေးရတယ်ဟာစိတ်ညစ်လိုက်တာဒဲသွားခြင်းလိုက်တာလူထွက်ခြင်းလိုက်တာဒါမျိုးတွေဖြစ်တယ်ဆိုရင်ရှင်ဖျားတို့အနေနဲ့ဒါစာပေကိုယ်တာတင်ယူတာအကျင့်မပါတဲ့အတွက်ပฏิပတ်မကင်းတဲ့ပရိယလုံးဝမဖြစ်နိုင်ဘူးအဲ့တော့ပฏิပတ်မကင်းတဲ့ပရိယေဆိုတာကြာသွားရင်ငါဘယ်လိုလုပ်သင့်လဲစိတ်တက်ကိုဘယ်လိုမြင့်သင့်လဲအောင်သွားလို့ရှင်လဲမြောက်ကြောက်မြောက်ကြောက်နဲ့ဘယ်လိုမဖြစ်သင့်ဘူးရတာလည်းလက်လာပါဘူးငါဘယ်လိုသုံးချမလဲဒီလိုစိတ်တက်လေးနဲ့ရှင်ဖျားတို့ကျင့်သုံးပြီဆိုရင်ဒီဟာတပည့်တို့ရည်ရွယ်တယ်ပฏิပတ်မကင်းတဲ့ပရိယေဆိုတာဒါဖြစ်သွားတယ်ဒါတပည့်တို့မျက်စက်ကြအကြောင်းတိုင်းမှာဒီမူကိုတပည့်တို့အဓိကအပြင်ကျင့်သုံးခြင်းပါတယ်ရှင်ဖျားတို့လည်းလိုက်နာပေးပါခုလိုဒီအခမ်းအနားတွေမှာလူတွေပါတွေတကာတကမတွေအလုံးတိုင်းတိုင်းဝိုင်းဝိုင်းနဲ့လှုပ်လို့ဖြစ်ပါတယ်ဒါပေမဲ့လို့နောက်ပိုင်းကျရင်တပည့်တွေကဆရာတဲ့တာသွားမှာတပည့်တို့နည်းနည်းကြောက်တယ်တပည့်တို့ကနည်းနည်းလှုပ်လိုက်တယ်နောက်တပည့်ကများများလှုပ်တယ်နောက်တပည့်ကများများလှုပ်တယ်ကြားတော့ပကာသနာတွေတည်းနင်းမျောသွားမှာစိုးတဲ့အတွက်ကိုထဲကနေပြီးတော့တက်နိုင်တယ်များစိုက်ထုတ်ပြီးတော့ကိုယ့်အကူပဲလှူပြီးတော့အချင်းချုပ်လှုပ်တာဒါလည်းပဲရှင်ဖျားတို့ပฏิပတ်မကင်းတဲ့ပရိယက်ကိုဒါနမူနာပေးတယ်လို့ရှင်ပြတို့မှတ်သားပြီးတော့နောက်နောက်လေတက်နိုင်တယ်များလိုက်နာကျင့်သုံးပေးကြပါဒါကြောင့်မို့စာရီကိုတင်ရင်းနဲ့ရှင်ပြတို့တင်ထားတဲ့စာရီဟာဓမ္မစရိယရိုးရိုးတဲ့အများကြီးတာပါတယ်ဒါကြောင့်မို့ဒီစာရီကိုတင်ပြီးတော့တင်ယုံမြမို့ဘယ်နဲ့တင်ငန်းစာယူပြီးတော့လက်တွေ့ကျင့်ခြင်းအပြင်ပฏิပတ်မကင်းတဲ့ပရိယတ်တိသာသနာတော်ကြီးကိုစီပင်တိုးပွားအောင်အရှင်ပြတို့တွေဆရာလေးတွေတွေဟာကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း